မေရိကန်ပြည်ထောင်စုကနွားမွေးမြူရေးခြံတွေမှာကျက်ငှက်တုတ်ကွေးရောဂါကူးစက်မှုကြောင့်စိုးရိမ်လာနေကြချိန်မှာပဲတရုတ်နိုင်ငံအနောက်ပိုင်းမှာတောဘဲငန်းတွေကျက်ငှက်တုတ်ကွေးဖြစ်ပွားနေတယ်လို့တရုတ်အစိုးရစိုက်ပျိုးရေးနဲ့ကြီးလက်ရေးရာဝန်ကြီးဌာနကစနေနေ့မှာအတည်ပြုလိုက်ပါတယ်။ချင်ဟိုင်းပြည်နယ်ရဲ့မြို့နယ်နှစ်ခုမှာ H5 အမျိုးအစားတုတ်ကွေးဖြစ်ပွားမှု295ခုရှိကြောင်းအတည်ပြုခဲ့တာဖြစ်ပြီးဒီရောဂါပိုးကိုသေဆုံးသွားတဲ့ဇင်ယော်နဲ့တခြားတောရိုင်းငှက်တွေမှာတွေ့ရတယ်လို့စိုက်ပျိုးရေးဝန်ကြီးဌာနwebsite မှာတတိပေးချက်ထုတ်ပြန်ထားပါတယ်။တရုတ်အစိုးရတရိတ်ဆန်ယောဂဖြစ်ပွားမှုထိန်းချုပ်ရေးဗဟိုဌာနနဲ့လေကနေကူးစက်တဲ့တုတ်ကွေးယောဂဆိုင်ရာဓာတ်ခွဲကန်းတွေကအခုလိုချက်ငက်တုတ်ကွေးဖြစ်ပွားမှုရှိကြောင်းအစီရင်ခံစာတွေရရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံပြည်နယ်အနည်းဆုံး6ခုမှာမတ်လနှောင်းပိုင်းကလေးကစပြီးနိုစားနွားမွေးမြူရေးခြံတွေမှာ H5N1 ငှက်တုတ်ကွေးပိုးကူးစက်မှုတွေရှိလာတာဖြစ်ပြီးလူတွေကိုကူးစက်မှာစိုးရိမ်ကြပေမဲ့အခုချိန်ထိတော့လူကိုကူးစက်တာမတွေ့ရသေးပါဘူးခင်ဗျာ။